Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2023ခုနှစ် January 16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့စီစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။ဒီညအစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်
။အနေခတ်သိမ်းကင်းကျင်းကြပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျာ။မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွင့်ရေးချိုးဖောက်ရမှာအသုံးပြတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရမှာ73နိုင်ငံထက်မနည်းတဲ့အာရှ၊ဥရောပ၊အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြပါတယ်။အမေရိကန်ပြည်ထောင်စုအတွက်စိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းမှုအသားအရခွဲခြားမှုနဲ့ပြည်သူအခွင့်အရေးလမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုနမူနာယူကြပါလို့တပ်ပြတ်ဘိုင်ဒန်ကတိုက်တွန်းပြောဆိုလိုက်ပါတယ်။အမေရိကန်ကယူကရိန်းစစ်သားတွေအတွက်စစ်တနံပို့ချပေးတဲ့အစီအစဉ်အစ်ကိုမနေ့ဇန်နဝါရီလ15ရက်နေ့ကဂျာမနီနိုင်ငံမှာစတင်လိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်ဒီနားမှာတော်ရရှိတွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကမ်းဘလူနယ်နဲ့ရွှေဘိုနယ်ထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကဒေသခံပြည်သူတချို့ကိုအကြမ်းဖက်တပ်ဖြတ်ပြီးတော့ဖမ်းဆီးနှိပ်စက်မှုတွေပြုနေပါတယ
်ဟုံးမောင်းမောင်းတဲ့ဂွေးပင်ကုန်ရွှေကျင်ပေါ့ဒေသခံပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာခုချိန်ထိဆိုင်ရင်33ပေါ်မလားမသိဘူးဗျာ30လောက်ဖမ်းခံတာပြည်သူတွေမှမျက်နှာသိုံလေးလောက်စီအောင်မှာအဲ့ဒီချိန်ကိုဝင်ပြီးတော့တိုင်းတိုင်းနဲ့ဝင်ပြီးတော့ပြည့်ဝင်လာတာ
ဒေသခံပြည်သူတို့ပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူလိုက်ကော်မြို့နယ်လိုင်းလေးလေးကျေးရွာဘက်မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အတွက်အရက်သားပြည်သူတို့ချို့တေဆုံးတန်ရာရပါတယ်မတူပီဟာခန်းလမ်းမိုင်းမှာတော့နေမြရှင်းလေးရေးလုံနေတဲ့မြန်မာစစ်တပ်နဲ့မတူပီတပ် CDF တို့တိုက်ပွဲဖြစ်ပွားပြီးတော့စီးရဲတင်းမာနေပါတယ်တရုတ်မြန်မာနယ်စပ်မှာတော့မူဆယ်ကုံတွယ်ရေးခိတ်ကိုအကန့်အသတ်တွေနဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျွန်မစုမုံတင်ဆက်ပေးပါမယ်ရှင
်မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွေရေးချိုးဖောက်ရမှာအသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရမှာ73နိုင်ငံထဲမှာနည်းတဲ့အာရှဥရောပမြောက်အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACMမြန်မာနိုင်ငံအတွက်အထူးအကြံပေးကောင်စီကထုတ်ပြန်လိုက်ပါတယ်။ဩစတြေးလျပြင်သစ်တရုတ်စင်ကာပူအစ္စရေးယူကရိန်းဂျာမနီထိုင်ဝမ်ဂျပန်ရုရှားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကုမ္ပဏီတွေဖြစ်တယ်လို့လူအသက်တွေဆုံးရှုံးရတဲ့စီးပွားရေးလုပ်ငန်းများဆိုတဲ့ SACM ရဲ့ဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာပါ။ကပ္ပစလို့အများသိကြတဲ့စစ်ကောင်စီရဲ့ကာကွယ်စစ်လက်နက်ပစ္စည်းစက်ရုံတွေကစစ်လက်နက်ထုတ်လုပ်ရမှာအဲ့ဒီကုမ္ပဏီတွေကပါဝင်ပတ်သက်နေကြတယ်လို့ SACM အဖွဲ့ကမစ်ယဟီလီကပြောပါတယ်။အစီအခံစာထဲဖော်ပြထားတဲ့ကုမ္ပဏီတွေဟာအဲ့ဒီလက်နက်ထုတ်လုပ်ရေးမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းသင်တန်းနဲ့နည်းပညာထောက်ပံ့မှုတွေလုပ်နေတယ်လို့ဆိုပါတယ်။နိုင်ငံသားဥပဒေကိုချိုးဖောက်ရာရောက်တဲ့မြန်မာနိုင်ငံတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့အတွက်စစ်ကောင်စီရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းတွေမှာမပတ်သက်ကြဖို့ SACM ကအဲ့ဒီလုပ်ငန်းကုမ္ပဏီတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့ကာကွယ်ဝန်ကြီးဌာနနဲ့ဆက်လက်တဲ့ပစ္စည်းသိမ်းပို့ဆောင်မှုဆိုင်ရာကပေါက်ကြားလာခဲ့တဲ့မှတ်တမ်းတွေမြန်မာစစ်တပ်နဲ့ပတ်သက်ခဲ့သူဦးချင်းနဲ့အင်တာဗျူးတွေတခြားဓာတ်ပုံအထောက်အထားတွေပေါ်မှာအခြေခံပြီးဒီအစင်ကစားကိုပြုစုခဲ့တာလို့ပြောပါတယ် SSCM အဖွဲ့ဟာမြန်မာရေးဆိုင်ရာကုလသမဂ္ဂလူခွင့်ရေးအရာရှိဟောင်းတွေနဲ့စုဖွဲ့ထားတာဖြစ်ပြီးစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမပြတ်စောင့်ကြည့်ဝေဖန်နေတဲ့အဖွဲ့ဖြစ်ပါတယ်
ဒီကနေ့ဒီ January 16ရက်နေ့တနင်္လာနေ့ကိုတော့ဒေါက်တာမာတင်လူသာကင်းရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့အမေရိကန်အစိုးရရုံးပိတ်ရက်အများပြည်သူအားလည်းရက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာသတ်မှတ်ထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့တုန်းကဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကမာတင်လူသာကင်းသင်းဥဆရာဖြစ်တဲ့တာဝန်ယူခဲ့တဲ့ဖခင်ကြောင့်ကိုတွားရောက်ခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအတွင်းစိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းမှုအသားအရောင်ခွဲခြားမှုနဲ့နိုင်ငံသားခွေကိစ္စတွေအတွက်လမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုနမူနာယူကြပါလို့တိုက်တွန်းပြောဆိုလိုက်ပါတယ်
။ We have to choose a community over chaos. Are we the people are going to choose love over hate?
Lu Pwesi Seda go Pippe Biro, Payamara, Pinirago, Yuichemla, Chichin Diago, Pippe, Amondiago, Yuiche, Jamla, Surago, Sompia Yabalime, Dilo Yeti, and Megonego, Mabo to a Digane, American Tamara Diaunine, Dinia, my Jauni Rabalu, Tamara Joe Biden up Yosuara Pippare. Dada Martin Ludaki, a Boane, Tuchanga, at the Mai Muga. Tonoro, Bello, Bebone, Ayo, Sidinis, Rago, Lambia, Kerabalule, Tamara Biden up Yosuare. American Birazuha, Democracy, Ne, Anashi, Ocho Yama, Yetebo, Lonzo, Ene, Calago, Yauni Bidu, Tamara Joe Biden, Atonon Tabare. Mepe, Pankwe, Dwello Shagere. Dada Martin Ludaki, a Can You Jet Lena Moon, a Seda Bai, Gojin Taika Bai, Santa Muna Tadine, a Jauni Gule, Tamara Biden, up Yosu Dabare. The town Goya, Chausane, Shikune, at that Donsa Goni, Yue. Tennessee Pine, Memphis Muma, Logan, Tapia Kangare, Dr. Martin Luther King, Akuche Mata, she Tinsha, she game, so you know, General Ila Sangayanit, and anyone in her, 2 year goes a linity, Muni Tibarishin.
You don't think about American Tatwin at the Chan Nangan Zone Tapuri, a chain, Kanta Matabe, Tasre Taraha, Luache Yapide, so be. You don't would you do? Mohammed Chia El Sudadiga, Gagwe, Pioso, Tabare. Iroma Bibata Poy Lua Telu Ninja, Bigger October La, when you yadu, you beat it now by Parmazo, American Drenza Pite Wall Street Jan and Maniga Dresso, Minyagama, when you El Sudaniga, Pioso, Toga Raba. Iroma, I said the Jolly Golden Nibo, American Tirozu and Nato Mahameta Poyuga, 1000 penny body. I said the Jolly go a bit that Nanibo Sura, a chain not a low mellow, Ira, when you joke up your body. Irama, when you know Mohammed Chia El Sudanigo, Chato Nokan Peter, a party rene, Parliament will take out Tadu Rega. Iran Lulade, a poet rene, let Rene do repeat be American Pirozubo, Gija, Yano, Montade, do repeat about it. Iran got yes, it mean at the Bawa Tangu Gole, Iraka Miko near about it. Dajam Dichema, American Pibata, Rishine, Tene, Sure, Iran yet Iran would you do at the Bota Piosuja, two chat, much a pimpare. Irama, American Tapo win, Natalo Shine be. Irota Pigu Jambira, Tinan Pirari, Lone Bare. Little Tapa Winner Yana Chich and they be Taka Yim Hold the Ganangani, Pawin Savian Nijaraba.
American Ukraine Sidari to a sit in Ampo Chapir season to go. Mani Genuela Sangayaniga, Germany Nangama Satin like be Pibare. Did the Nangani Lame Drimba Nabagani ship at Dream? Russia go cook and doll and I may. Baka ye sit da ngaya lao gom wito bina melu. American Bure se uzi jo miaye a jige. Bojoji muck miley ga piobare. Di dena a season uro. Bojoji muck miley digne kurai jishu lela ma piobare. Aku dena dani jar Ukraine sitari ha. Lungere japangabe. Ukraine ani jaula jara piobare. Dena nari ha. Germany ma lene a jisone leeching win ya jamaba. Dena go beche ma same. Sure ye a dijago pioso boro. American sitana jo pentagonga. Now so chain ti nisun tava. A cupota bin in a sit in a ha, Ukraine sitari in the net, toses in any ama, bobido, tiamushiaune, Russia baga, daya, do chebido, toses in Larago, Dampian, cook and dikaipo pitelu subare, di do tomato, Ukraine and shit down my, Danny Bro, Mumaro, Russia, Mazaido, Tikayama, Asaurema, Galing at the Opawin, those and out and manet, they song get elu, Ukraine down in Shiduriga, pure barishin.
VOA America တန် ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ လိုင်းဒိုမီတာ 19 kHz 15353 ည လိုင်းဒိုမီတာ 25 kHz 11803 ည လိုင်းဒိုမီတာ 32 kHz 9335 တို့အပြင် စနေတနင်္ဂနွေမှာ လိုင်းလမ်းမီတာ 190 kHz 15905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာ ညဘက် သတင်းတွေကို VOA ကဆက်လက် ကျင်းပနေပါတယ် Tunemia Russia leader the Pudra C legend of Sage Bilo, Belarus Tanganga Dine Tanima Pure Pale. You great Patipakatema, Belarus go sweat with Nidalalu, Soy Nijada Chema, Akulo later Pudra C Lichimuga Pilagaraba. The later Pure Lichi Yega Nipri by Saya Pudra Pianamugo Lichina Pidelo, Belarus Kawe Winitanaga Subare. Belarus Bashida Sidley in Way Alongo, don't you melu le Pure Bare. Lejanga Taulana. Nezago Kenera, Nipri Yea, Taika Yes, Yanga Nebi Sintada, Pisit Taubanana Dan, Yadurigo Kesa Shibiona Riga, Lichiama, Bawen Jabale Melu, Kawe Winitanaga Subare, February Latianeti, Jama Chepare. Lejie ga ga gwe tbo da phit de lo Belarus lo nyoe kaun si ye dutiya naing ga lo twin ye mu tit Pavel Murayev ko ga tnin kun nei ni ga pyo da ko ka wu nyi thana ye Telegram lu mu sa myan na ma tin tha da ba Belarus na Ukraine ne sa ha taip ae chan la de yan sa de lo ya man de mya twe Belarus ga a tin shi de lo Pavel Murayev ko ga pyo ba de Belarus sit tak ko Ukraine ne po ma ma hou phu lo Tamra Alexander Lukashenko ga a le ne pyo tha pi la ba
ဒါပေမဲ့ယူကရိန်းကိုထိုးစစ်ဆင်နွှဲဖို့အတွက်ဘယ်လာရုစ်တံပြည်ကိုအသုံးပြုပြစ်ခတ်နိုင်အောင်တော့ရုရှားကိုခွင့်ပြုထားပြီးလဲဖြစ်ပါတယ်။တရုတ်နိုင်ငံကစီးရင်အင်အားကြီးထွားလာနေတာကြောင့်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်ပြီးတော့ဂျပန်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ဟာဒီကနေ့ဂျပန်နိုင်ငံတိုကျိုမြို တယူပို့ဆောင်ရေးလေယာဉ်20နဲ့လေယာဉ်ပြန်သန်းနေတော့မှစီဖြည့်နိုင်တဲ့စီဖြည့်လေယာဉ်တစ်စင်းကိုပါဝင်တယ်လို့ဂျပန်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။တိုကျိုမြို့ရဲ့အရှေ့မြောက်ဘက်အီဗာရီကီခရိုင်တဲမှာရှိတဲ့ဟာရာကူရီလေဒက်အခြေစိုက်စခန်းမှာပြုလုပ်တဲ့ဒီလေကြောင်းစီရေးလေကျင့်မှုမှာတော့အိန္ဒိယလေဒက်ကတပ်ဖွဲ့ဝင်150ပါဝင်လေကျင့်ပါတယ်။အခုလိုမျိုးနှစ်နိုင်ငံပူးတွဲလေကြောင်းစီရေးလေကျင့်မှုအတွက်နှစ်ဖက်ကာကွယ်ရေးနဲ့နိုင်ငံသားရေးဝင်ကြီးတွေပြီးခဲ့တဲ့2019ခုနှစ်တုန်းကသဘောတူထားခဲ့ကြတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါဖြစ်ခဲ့တာကြောင့်နှောင့်နှေးကျန်ကျခဲ့တာဖြစ်ပါတယ်။ဂျပန်နဲ့အိန္ဒိယတို့ဟာအမေရိကန်၊ဩစတြေးလျတို့နဲ့အတူကွက်ကလုတ်ခေါ်တဲ့လေးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးတော့ဒီနိုင်ငံတွေဟာတရုတ်ဟာစီးရဲနဲ့စီးပွားရေးအရာဩဇာကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်နေကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ရှင်
။ကမ္ဘာလုံးလက်မဲ့ဥယေကဒီနှစ်3တန်းထပ်တိုးလာမှာဖြစ်တာကြောင့်စုစုပေါင်း208တန်းရှိပြီး2024မှာလည်းလားတူဖြစ်လိမ့်မယ်လို့အပြည်ပြည်ဆိုင်ရာအလုံသမားဖွဲ့ကြီး ILO ကပြောပါတယ်။လုပ်ငန်းဝင်အခြေအနေရောအလုပ်ရေအတွက်နဲ့အည်သွေးပါစိုးဝါလာလိမ့်မယ်လို့ILO ရဲ့အလုပ်ရည်သွေးဆရာညွှန်ကြားမှုမန်နူလာထိုမီကခုလိုပြောပါတယ
် Workers in low and middle income countries are expected to be hard
ဝင်ငွေနဲ့အလဲလဝင်ငွေရှိတဲ့တိုင်းပြည်တွေကလုံသမားတွေအထိနာဆုံးဖြစ်ကြပါလိမ့်မယ်လို့မစ္စတိုမီကပြောသွားခဲ့တာပါစောက်ဝင်နေရေးဈေးစကကြက်တဲကြောင့်လူတွေပိုဆင်းရဲသွားကြလိမ့်မယ်လို့လည်း ILO ရဲ့အစိုးရခန်းစားကဆိုပါတယ်လောကတွေကနေသွားတယ်လို့လုပ်ငန်းဝင်အခြေအနေကလည်းဆိုးဝါးလာလိမ့်မယ်လို့ကြုံကြရလိမ့်မယ်လို့ ILO ကဆိုပါတယ်အစီအခါစာရဆိုရင်တော့အလုပ်တွေကလည်းတရားဝင်သတ်မှတ်ချက်တွေကိုမလိုက်နာကြတဲ့စီးပွားရေးနယ်ပယ်မှာဖြစ်နေကြတာကိုတွေ့ကြရမှာပါအထူးသဖြင့်အသက်15နှစ်ကနေ24နှစ်ကြာလူငယ်တွေအဖို့အလုပ်ရှာရတာအတော်ကြီးခက်ခဲကြလိမ့်မယ်လို့အစီအခါစာကပြောပါတယ်အဒီအခက်အခဲကိုယောက်ျားလေးတွေထက်လူငယ်မိန်းကလေးတွေကပိုပြီးရင်ဆိုင်ကြရလိမ့်မယ်လို့လည်း ILO ကဆိုပါတယ်စီးပွားကနည်းနည်းပဲတက်ပြီးကုန်စည်နှုန်းတွေကမတန်တဆကြီးမားနေတဲ့စီးပွားရေးအခြေအနေကြောင့်ထုတ်လို့ရေးတက်လာဖို့ရောလုံသမားစည်းကွက်နလန်ထားဖို့အတွက်ပါခက်ခဲပါလိမ့်မယ်လို့အဲလိုအစီရင်ခံစာကပြောပါတယ်ခင်ဗျာ
COVID-19 ကပ်ရောဂါကူးစက်သေဆုံးမှုဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေပေးမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ
်近最近一个多月中方就同世卫组织进行了5次技术交流和1次通话。
တရုတ်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိတဲ့ One Way Wing ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်နိုင်ငံတကာကကိုဗစ်သတင်းအချက်အလက်နဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ပို့ပြီးတော့မှပွင့်လင်းမြင်သာဖို့တောင်းဆိုနေကြတာကိုတရုတ်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီကနေ့တင်းနာနေမှာပဲတရုတ်နှစ်သက်ကူအိမ်ပြန်ခရီးအတွက်မျိုးကြီးတွေရဲ့လေစိတ်နဲ့ယထာပူဓာတွေမှာခရီးသွားတွေပြည့်နှက်နေတာကြောင့်ကိုဗစ် -19 ကူးစက်တာတွေပိုဆိုးလာမှာကိုစိုးရိမ်နေကြချိန်မှာပဲမစ္စတာဝမ်ဘေဘင်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဇန်နဝါရီလ12ရက်နေ့ကြားမှာတော့ဆေးရုံတွေမှာကိုဗစ်လူနာ6000လောက်အသက်ဆုံးခဲ့တယ်လို့တရုတ်ကထုတ်ပြန်ထားပါတယ်ရှင်။2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာညရဲ့ထိပ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမှာပဲ။အရင်ဆုံးတော့စကိုင်းတိုင်းကံဘလူနယ်နဲ့ရွှေဘိုနယ်တဲကပြည်သူတွေပြစ်ခတ်တပ်ဖြတ်နှိပ်စက်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကံဘလူနယ်နဲ့ရွှေဘိုနယ်တွေထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကဒေသခံပြည်သူတချို့ကိုတပ်ဖြတ်ပြီးတော့တချို့ကိုဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ဇန်နဝါရီလ14ရက်နေ့ကကံဘလူမြို့နယ်ညောင်ကုန်းရွာကိုစစ်ကောင်စီရဲ့ချေမြန်တပ်ရင်း368နဲ့
စစ်ကောင်စီကဖွဲ့ထားတဲ့ပြူစောတိအဖွဲ့ဝင်အင်အား100ဝန်းကျင်လောက်ဝင်ရောက်ပြီးရောင်ကုန်းရွာကိုဒုတိယကြိမ်မီးထတ်ရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရောင်ကုန်းရွာနဲ့ပလူတာရွာကဒေသခံ5ဦးကိုဖမ်းဆီးပြီး2ဦးကိုတပ်ဖြတ်ခဲ့ပါတယ်။ကြံ3ဦးကိုတော့ဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။ပလူတာကနေရောင်ကုန်းကိုဝင်တဲ့ခါမှာဒီဟာဒေသခံပစပအဖွဲ့ကြီးဒီလူအဖွဲ့ကြီးကဝင်ပြီးမှရှင်းလင်းတဲ့ခါမှာဦးတန်းဝင်းရဲ့အလောင်းကိုတွေ့ရတယ်ဗျ။ဦးမတင်နဲ့တော်မှန်ကိုဖန်ရှိတယ်ပြီးတော့ဒီမီ session နဲ့ရှိတယ်သူမီးစနစ်နဲ့ယူမယောက်ကိုဖန်ရှိလိုက်ကြတယ်ဆိုရင်ဒီမှာဖန်ရှိပြီးတော့ဥွားတင်နဲ့ဒေါ်နုကျွန်တော်တို့တင်မှာဒီကြောင်းတစ်ချောင်းတွေ့တယ်ကျွန်တော်တို့ဒါဘာလုပ်တာလဲဒီမှာမဆွဆေးပြီးတဲ့အခါကျတော့ဥွားတင်ကိုလေခင်းဒါလေခင်းကိုဒါနဲ့လိမ့်မှတက်တက်လိုက်တယ်ပြီးတော့ဒေါ်နုကိုလည်းရာဘက်ကြီးကိုဒါနဲ့မချစ်ထိုးတယ်ဒီချစ်ထိုးပြီးမှလေခင်းကိုလိတဲ့အခါမှာလေခင်းကကောင်းမွန်တဲ့ဘက်ကပတ်ထားတဲ့ခါကျတော့ဒါလေဘင်းကိုမလီးမိလိုက်တာကျွန်တော်တို့ကြည့်တဲ့ခါကျတော့လေဘင်းမှာရှာရလေးကိုကြည့်တယ်ဒီချိုးအောင်စီစဉ်တာတင်ပါလေအဲ့ဒီကနေမတူနောက်တည်းကိုကူးသွားတဲ့အချိန်မှာဖြစ်ပြီးလွတ်မြောက်လာကြတယ်စီသမီးနဲ့ဆက်မဲ့ကိုဖမ်းဆီးထားတဲ့ဟာကမနေ့5ရက်လေးမနေ့မှာလွတ်မြောက်လာကြတယ်ပြန်ပြီးအဲ့ဒါလက်မှာဒါနဲ့ကြီးထားတဲ့ဒဏ်ရာကြီးရှိတယ်နောက်တစ်ယောက်ကိုကျတော့ပြန်တော့ကိုဒါနဲ့နှစ်ချက်ထူထားခဲ့တာနှစ်ချက်ထူထားခဲ့တဲ့ဟာကတစ်ချက်ကအဆုတ်ကူထိသွားတယ်လို့ကျွန်တော်တို့ဒီပြီးပြပြီးတဲ့ကြောင့်ကိုခုန်ဆက်ပြီးနေကြည့်တဲ့အခါကျတော့အဆုတ်ကူထိသွားတယ်။ဆံရကလည်းစူးရရပါတယ်ဒီကနေ့ကျွန်တော်တို့ပြောထားတာရှိတယ်
။ဇန်နဝါရီ23ရက်နေ့ကလည်းရွှေဘုံမြို့ကြောင်မြောင်းတိုက်နယ်အတွင်းကျေးရွာတွေကိုမြန်မာစစ်တပ်ကပြစ်ခတ်ဝင်ရောက်ပြီးစစ်ကြောင်းထိုးလာတာကြောင့်ဒေသခံတွေထွက်ပြေးနေကြရသလိုစစ်တပ်ကဒေသခံ30ဝန်းကျင်ကိုဖမ်းဆီးထားတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်။
ကိုဘူခရိုင်ပေါ့နော်ကြောင်မြောင်းမြို့တဝိုင်းပေါ့ပုံမောက်မောင်းတဲ့ဂွေးပင်ကိုဆွေကျင်ပေါ့ဒေတာကံပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာခုချိန်ထိ
ဆိုင်ရင်33ပေါ်မလားမသိဘူးဗျာ
30လောက်ဖမ်းခံတာတမန်မနစ်မနစ်ကအစိုးကြီးပဲသူတို့ထလာပြီးတော့ဂိုက်ကိုပြည်သူတွေမှမျက်နှာသိုံလေးလောက်စီအောင်မှာအဲ့ဒီချိန်ကိုဝင်ပြီးတော့တိုင်းတိုင်းနဲ့ဝင်ပြီးတော့ပြစ်ဝင်လာတာ
စစ်ကောင်စီတပ်တွေဝင်လာတာကိုသိရဖို့တွားကြည့်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကလူငယ်2ဦးကိုစစ်ကောင်စီရဲ့ကင်းဗုံးတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ဒေသခံ30ဝန်းကျင်ကပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လို့တန်တရားရှိတဲ့ပြည်သူ3ဦးကိုလည်းစစ်ကောင်စီတပ်တွေကတပ်ဖြတ်ခဲ့တယ်လို့ဒေသခံလူကအခုလိုပြောပါတယ်
အမောက်ကဒေသခံပြည်သူ3ဦးကတော့တပ်ကိုခံလိုက်ရတယ်အဲသူတို့ဖမ်းခေါ်သွားပြီးတော့မတင်ငါပွဲရာတွေးလို့နေမှာပေါ့ဗျာဟိုဟာတော့ဒေသခံကာကွယ်ရေးတပ်ကနှစ်ဦးပါပုံရတော့ပါလေသူတို့အဲ့ဒီကတွေ့သွားလို့မလို့ဖမ်းပြီးတော့တတ်ခံရတယ်ပြန်တွေ့တဲ့အချိန်ကျမှကျွန်တော်တို့ကလည်းကောင်းကောင်းသိရတာလောင်းပြန်တွေ့ရတယ်တနားနဲ့ပြစ်တတ်သွားတာသူတို့ဂွေးပင်ကောကဟိုတက်ပြီးတော့ဟွာပေါ့တကောက်တက်တဲ့ကလေးနှစ်ယောက်သူတို့ဂိမ်းမုံနဲ့တွေ့သွားလို့တနားနဲ့ပြစ်တတ်ခံလိုက်ရတာတော့ဒါကလက်တွေ့တာ၅ယောက်ကတော့တတ်ခံရတယ
်ကမ်ဘလူးနဲ့ရွှေဘိုမြို့နယ်တွေကအခုလိုမြန်မာစစ်တပ်ရဲ့လုပ်ရတဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးစစ်ကောင်စီဘက်ကတော့PDF တွေဟာအဲ့ဒီကျေးရွာဒေသတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆွဆွဲထားသလိုနယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကနယ်မြေရှင်းလင်းလှုပ်ဆောင်နေတာကိုလည်းပြောထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းစစ်ကြောင်းတွေကြောင့်စိုးရိမ်ပြီးဒေသခံတွေနေအိမ်ကစွန့်ခွာတိမ်းရှောင်မှုတွေဖြစ်လို့သခိုင်းတိုင်းအတွင်းအိုးအိမ်စွန့်ခွာရတဲ့စစ်ပြေးဒုက္ခတွေအရေးအတွက်ကလည်းတစနဲ့တစတိုးလာနေပါတယ်ခင်ဗျာ။
ဒါကတော့သခိုင်းတိုင်းကမ်ဘလူးနယ်နဲ့ရွှေဘိုနယ်ထဲမှာစစ်ကောင်စီတပ်ဖက်ကနေပြီးဒေသခံတချို့ကိုတပ်ဖြတ်ဖမ်းဆီးနှိပ်စက်နေတဲ့အခြေအနေကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဘက်ကစီးရဲအခြေအနေကိုလည်းတင်ဆက်ပေးကြပါမယ်။လွိုက်ကော်မြို့နယ်လွိုက်လင်းလေးကျေးရွာမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးထိမှန်လို့တအူးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကနေပြုတ်လုကျင်းပါတဲ့ကယားပြည်နယ်နဲ့အခမ်းအနားတိုက်ခိုက်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကအနီးအနားမှာဥတီယာမဲ့ပြစ်ခတ်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။လွယ်ကော်မြို့ပေါ်မှာစစ်ကောင်စီကလုပ်တဲ့ကယားပြည်နယ်နဲ့အခမ်းအနားတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းစစ်ကောင်စီကနေအနီးအနားမှာဒီလက်နက်ကြီးတွေနဲ့မနေ့ကတညနေလုံးပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ညနေ3နာရီလောက်လွယ်ကော်မြို့နယ်လွိုင်လင်းလေးကျေးရွာမှာလက်နက်ကြီးကျလို့ရက်သား3ထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတူကပြောပါတယ
်။မနေ့ကကျွန်တော်3နာရီလောက်လွယ်လင်းလေးရွာမှာကြရတယ်နေနေကြရတယ်မိသားစုတဝင်း300ယောက်ထိခိုက်သွားတယ်ကြာအတန်းအနဲ့ဆင်းကြရတာမရှိပါဘူး300လောက်မိန်းကလေးနှစ်ယောက်ကတော့ကျွန်တော်တို့ရန်စားဆက်မှန်တဲ့တပုတ်ပါပဲရေကြက်တက်ကတော့လမောင်းထိသွားတယ်ပေါ့လမောင်းအပေါ်အသားတော့ပွင့်ထွက်လာတယ်ဒါပေမဲ့လက်ချက်အမဲနေထားပါညာတော့မရှိဘူးကြာ
လွိုင်လင်းလေးကြီးရွာနာကဝမ်ကုန်းရွာဘက်မှာမနေ့ကစီးအချိန်ကြီးတင်းမာမှုရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နေ့လယ်ပိုင်းအချိန်ထိကိုစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တာတွေညင်သက်နေတယ်လို့လည်းပြောပါတယ်လွိုင်လင်းလေးကျေးရွာနီးတစ်ဝိုက်မှာရင်ကလေးကတိုက်ပွဲတွေဖြစ်ခဲ့ပြီးတာကြောင့်ရွာသူရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ် ဒီသတီငိလို့ဒီသကန်တချို့နေရပြန်လာနေချိန်မှာအခုလိုထပ်ပြီးတော့စီးတက်မှမှုတွေကြုံရတာပါလွယ်ကော်မြို့မှာစစ်ကောင်စီဘက်ကပြုလုပ်ကျင်းပတဲ့ကြားပြည်နယ်ဒီအခမ်းအနားကိုတော့မနစ်မနဲ့ပိုင်းလောက်ကဒရုန်းနဲ့ဘုံကျဲတက်ခိုက်ခံရတယ်လို့မြို့ကန်တူက VOA ကိုပြောပါတယ်ပြည်နယ်ဒီအခမ်းအနားကျင်းပတဲ့မြို့တော်ခမ်းမမှာနှလုံးကျပြီးတော့လူနေရက်ွက်အတွင်းကိုနှလုံးကျတယ်လို့ဆိုရတယ်မြို့တော်ခမ်းမမှာ၄ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီးတော့ရက်ွက်ထဲကျတဲ့အလုံးကနေဒီအရသာတူသေဆုံးပြီးတော့ထိခိုက်ဒဏ်ရာသူတွေလည်းရှိတယ်လို့ပြောပါတယ
်မြို့တော်ခမ်းမကိုနှလုံးကျတော့ဒီတော့လည်းကြည့်ရတယ်လေကျွန်တော်လည်းမလုံးကြပြီးဖုန်းရောက်ပြီးမှလုံးကြတာဒီမှာလူပြောက်ပြေသွားတယ်အခုကြောက်အဲလည်းလည်းမကြီးမှန်ဘူးကြာနှလုံးကြတာဒီလုံးကသာကုတော်ကိုသာကုတော်အဲအလူကြီးရွက်တယ်နှလုံးကြတာအဲဒီလည်းအခုတည်သွားတဲ့လူရဲ့လမ်းရဲ့ဟိုဘက်ကျော်ဘက်ချမ်းမှာတလုံးကြတယ်သူတို့ဒီမှာဆက်ဖြစ်ပြီးတော့လည်းသူ့ရောတော့ကြားလဲသင်္ကားလေးပဲဟိုစိုက်ပေါ်ပြည်တော်မကြောက်လည်းညီတို့သူပတ်ထူတော့သူ့လေဒီနေ့ကောင်မင်းကြီးပဲသူ့တော့ကြား
တယ်။ကြားပြည်နယ်ကြီးအထိမ်းအမှတ်ခန္ဓာပြုလုပ်တဲ့ပြည်နယ်ခမ်းမနေရာကိုလက်နက်ကြီးနဲ့တိုက်ခိုက်ခံရတာကြောင့်တဦးသေဆုံးပြီးတော့ကျောင်းသူကျောင်းသားအပါအဝင်အများပြားထိခိုက်ဒဏ်ရာရရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုဟာ KNPP အဖွဲ့နဲ့ PDF အမေရိကန်အကြမ်းဖက်သမားတွေကလုပ်တာဆိုပြီးတော့စစ်ကောင်စီဘက်ကဆွဆွဲထားပါတယ်။2022ခုနှစ်ဆရာနာသိမ်းပြီးတဲ့ကကြားပြည်နယ်မြို့နယ်တော်များများမှာမတည်ငြိမ်မှုတွေနဲ့စီးတင်းမာမှုတွေရှိနေပါတယ်ခင်ဗျာ။
ဒါကတော့လိုက်ကော်မြို့နယ်ကအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မတူပီဟာခါဘက်ကအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးချင်ပါတယ်။မတူပီဟာခါလမ်းမိုက်မှာရှိတဲ့ငလိုင်ကျေးရွာမှာနေမြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့မတူပီ CDF တို့တိုက်ပွဲဖြစ်ပွားပြီးတော့လက်ရှိမှာစစ်ရေးကအတော်လေးတင်းမာနေပါတယ်။ဟာခါမြို့ပေါ်မှာဆိုရင်လေဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ဘက်ကိုမြန်မာစစ်တပ်ကနေ့တိုင်းနေ့ပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ရဲ့စစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါမယ်ရှင်။
မတူပီမြို့နယ်6မိုင်กว่าဝေးတဲ့မတူပီဟာခါလမ်းပိုင်းမှာရှိတဲ့ငလိုင်ကျွေးရွာကိုဇန်နဝါရီလ15ရက်နေ့ကမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်လာတဲ့အတွက်မတူပီ CDF နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ရေးတင်းမာနေပါတယ်။အခုလိုတိုက်ပွဲဖြစ်တာဟာမတူပီမြို့ပေါ်မှာရွေးကောက်ပွဲလုပ်နိုင်ဖို့အတွက်နယ်မြေရှင်းလင်းရေးတွေလှုပ်တာဖြစ်နိုင်တယ်လို့ CDF တွေဘက်ကယူဆပါတယ်။လက်ရှိမှာတော့နှစ်ဖက်ငြိမ်သက်ပြီးအခြေအနေတွေစောင့်ကြည့်နေတယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဒီကောက်ပေါ်ညင်းကြီးကကြောင်းဒီကလေးကဒီမြို့ပေါ်ကိုအဓိကသူတို့ကဒီဒီကောက်ပေါ်ကိုကျင်းပနိုင်ဖို့အဓိကသူတို့ဆွမ်းလုပ်နေတယ်ဒါနောက်ဆုံးဖြစ်ဆောင်ဖြစ်တဲ့ကြောင်းလုံးလို့ကြောင်းမြို့ပေါ်နဲ့မြို့ဆက်ဆံမှာရှိတဲ့ကျွန်တော်ရဲ့ဒီကာကွယ်ရေးတပ်ဖွဲ့တွေအားလုံးကိုလည်းပြောရမယ်လို့ပေါ့လည်းမြရှင်းလင်းလို့လုပ်ချင်တယ်ဒီမတူပီမြို့မှာဒီမြို့ကောက်ပေါ်ကိုကျင်းပနိုင်ဖို့ဖြစ်တဲ့ဒီရဲ့ကျောင်းသားရှိတယ်လို့ကျွန်တော်အဲ့လိုလိစားချက်ရှိတယ်ပေါ့အဲ့ဒီကြောင့်ပဲသူတို့ကဒီလိုမျိုးရှင်လေးကြီးလုပ်တယ်ဆိုတော့ဒီမနေ့လည်းကျွန်တော်ခက်ခက်လည်းဒါရှိတဲ့အင်္ဂါအလုံးကြီးနဲ့ပြန်ပြီးတော့ခုခံတက်ဖို့ပြင်ဆင်လုပ်ကြအောင်သူတို့လည်းရှိခက်မဆိုးတော့ဘူးပေါ့ကျွန်တော်ကလည်းဒီခုခံပေါ်တဲ့ရှင်ပြင်တင်လိုက်ကြည့်ရအောင်ဒီနားမှာကျွန်တော်ရှိနေပါတယ်ဟုတ်ကဲ့ပ
ါမတူပီ CDF နဲ့မြန်မာစစ်တပ်ခလာရ104ဟာဟာခါမတူပီလမ်းပိုင်းငလိုင်ကျွေးရွာအနီးကတောင်ကုန်းတွေမှာအပြန်အလှန်တက်ဆွဲထားပြီးနောက်မြန်မာစစ်တပ်ဘက်ကစစ်ကြောင်းထိုးလာတာဖြစ်တယ်လို့ CDF ဘက်ကပြောပါတယ်တိုက်ပွဲအတွင်းမတူပီ CDF ဘက်ကတပ်ဖွဲ့ဝင်တဦးပျောက်ဆုံးနေပါတယ်ဒါအပြင်ဇန်နဝါရီလ10ရက်နေ့ကစလို့မတူပီမြို့မှာတယ်လီဖုန်းလိုင်းတွေဖြတ်တောက်ထားပြီးအဆက်အသွယ်တွေလည်းပြတ်တောက်နေပါတယ်ဟာခါမြို့ပေါ်မှာဆိုရင်လည်းမြန်မာစစ်တပ်တက်ဆွဲထားတဲ့လွတ်လပ်ရေးကြောက်တိုင်နဲ့ခလာရ266တန်ရင်းရှိတဲ့နေရာကနေဟာခါနဲ့ထန်တလန်ကြားက CDF တွေရှိတဲ့ဘက်ကိုနေတိုင်းနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဟုတ်ကဲ့ဒီဟာခါမြို့ကြီးကတော့ဒီချောင်းမှာအခုက10ကီလိုမီတာယူသွားရရှိတယ်။ဒီကျွန်တော်ဒီပစ်ခတ်ကောက်ကိုရေတပ်ဖွဲ့ဝင်တွေယူသွားရရှိတယ်။အဲ့ဒီဟာကိုနေတိုင်းလူတွေပေါ့အဲ့ဒီဘုံနဲ့အမေရိကန်ပစ်နေလို့ကျွန်တော်ကဒီချီရဘိုလေအမေကန်ဝမ်ပင်တီနဲ့ဝမ်တူတူကန်ချာနေလို့ဘုံစီလိုချာဘောဒီတိုင်းလူဖြစ်နေတာအဲ့ဒီဟာအခုချိန်ဖြစ်နေတိုင်းပြည်နေတာဗောလေညမဲခန်းနီးဟောဒီမှာတန်ဒီဘုံတန်ဒီမချာချာရဘူးစီအဲ့လိုတောင်းရတော့ဘူးအဲ့လိုမျိုးတောင်းဟာပါအမေနဲ့ပြောလို့ရှိကြတာအဲ့လိုမျိုးအချစ်အခုဟာခမ်းမြူဟာခမ်းမြူဒီအချိန်လုံးလူဖြစ်နေတာ
ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလ20နဲ့21ရက်တို့မှာမြန်မာစစ်တပ်နဲ့ဟာခါ CDF တို့ဟာတီမြင့်ချောင်းနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကဟာခါမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်လေကြောင်းကနေပါတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ချင်းပြည်နယ်အတွင်းဒီရက်ပိုင်း တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ကတော့စစ်ကောင်စီကအသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကြားပြည်နယ်ဘက်ကစီးရဲအခြေအနေကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တရုတ်မြန်မာနယ်စပ်ကမူဆယ်ကုံသွယ်ရေးခိတ်ကိုမြန်မာဘက်ကတာဝန်ရှိတဲ့သူတွေအကန့်အသတ်နဲ့ဖွင့်ပေးလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ချရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညထုံးလွှင့်ချက်တွေကိုနှာစင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မူဆယ်နေဆက်ကုံသွယ်ရေးဂိတ်အကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့မူဆယ်ကုံသွယ်ရေးခိတ်ကိုမြန်မာဘက်ကတာဝန်ရှိတဲ့သူတွေကပြီးခဲ့တဲ့စနေနေ့ကနေစလို့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတဲကိုအလုတ်သွားလုပ်မဲ့သူတွေကိုတော့နယ်စပ်ဖြတ်ကျော်ခွင့်မပြုသေးဘူးလို့သိရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ COVID ရောဂါစတင်ပြန့်နှံ့လာကြတဲ့ကပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကအဓိကကုံသွယ်ရေးစခန်းဖြစ်တဲ့မူဆယ်ဂိတ်ကိုဇန်နဝါရီလ14ရက်နေ့မှာနှစ်နိုင်ငံစလုံးကဖွင့်ပေးလိုက်ပြီဖြစ်ပေမဲ့အများစုမျှော်လင့်ထားတဲ့လူဝင်ထွက်ခွင့်ကတော့မရသေးပါဘူး။အဓိကကတော့နှစ်ဖက်ကုန်ကားတွေသွားလာခွင့်ပေးလိုက်တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကကုန်ကားမောင်းသူတွေကိုနယ်စပ်ဖြတ်ကျော်ခွင့်စားအုပ်အနီကိုအရင်ဆုံးထုတ်ပေးသွားဖို့ရှိကြောင်းမူဆယ်ကုံသွယ်အသင်းကတာဝန်ရှိသူတူက VOA ကိုပြောပါတယ်။နယ်စပ်ဖြတ်တန်းခွင့်စားအုပ်ကိုလုပ်တဲ့အခါမှာအိမ်တော်စုဇေယျမှတ်ပုံတင်တက်တန်းကြံရှိတဲ့ရင်မောင်းလိုင်စင်ဒီလိုအချက်လက်အပြည့်အစုံပေးရကြောင်းသူကပြောပါတယ
်။ချက်ပြီတော့စားပြီဆိုတာသုံးလုံးပါမော်နော်။ချက်ပြီပြောပါတယ်။လမ်းဆန်းမျိုးနဲ့လူဆယ်မျိုးနဲ့တွဲမှရှိတယ်။ရင်မောင်းတွေကိုဒီလိုနိုင်ငံကဖြတ်တန်းနဲ့ border pass အောင်လုပ်ပေးတယ်။တော့အခြားနေရာလူတော့လောလောဆယ်မလုပ်ဘူးလေ။အမှပြရနေပြည်ပြည်ကိုဝိုင်းရင်မောင်းသူကမိမိကောင်မိမိမောင်းနဲ့ချက်ပြီသားချက်ပြီကိုတင်ကရင်မောင်းသူရဲ့ကိုလို့ရှိတယ်ဆိုတာစားလို့မလုပ်ဘူးနော်။
နေစားကိတ်ဖွင့်လိုက်တဲ့အတွက်တရုတ်ပြည်သွားဖို့လာပေါင်းများစွာစောင့်နေကြတဲ့နေအသီးသီးကသူတွေလည်းမူဆယ်မျိုးကိုရောက်နေကြကြောင်းမူဆယ်ဒေသခံတို့က VOA ကိုပြောပါတယ်။အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာနေထိုင်သူတွေကိုဦးစားပေးပြီးနေစားဖြတ်ကျော်ခွင့်လုပ်ပေးမယ်ဆိုတဲ့သတင်းကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမျိုးတွေကဒေသခံအများအပြားမူဆယ်မျိုးပေါ်ကိုရောက်နေကြကြောင်းသူကပြောပါတယ်
။ဒီလာရှိုးတို့ဒီရှမ်းလောက်ခါရီကတော့လာမူဆယ်ကလာရှိနေကြတော့တာသူကလာဗမာပြည်ဟာရရပါစိတ်ကြီးစင်းသားလူတက်လာကြတာဆက်တာအလားရောအများကြီးတက်လာကြတာပဲတက်လာကြနေဒီမှာလဲအလုပ်ကမရှိကြဘူးအလုပ်မရှိဘဲနဲ့အတူတူနေတဲ့လူတွေကကြည့်ပြီးကြတဲ့အလုပ်တွေကမရှိတော့ကြတော့လူတွေလည်းဒုက္ခတွေရောဝေကုန်ကြည့်ကြတယ်ညာဒီမှာအကုန်ကြိတ်နားမယ်လေငယ်စက်မျိုးတွေဆိုတော့
ပြည်နိုင်ငံရွှေလီနဲ့ကျယ်ကောင်ဘက်မှာတော့မြန်မာနိုင်ငံသားအများအပြားကအထည်ကျုပ်ဆက်ယုံဆေးဘက်ဆိုင်နဲ့မိုဘိုင်းဖုန်းဆက်ဆက်ပစ္စည်းဆက်ယုံတွေမှာလုတ်ကင်ကြတာပါပြည်နိုင်ငံဘက်ကတည်တည်ဝလံကုန်စည်တိုင်းပယံနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလည်းလှုပ်သားအများအပြားလိုအပ်နေကြောင်းလည်းကုန်တယ်တချို့ကပြောပါတယ်ကိုဗစ်စီးကပ်နေကိုတရုတ်ဘက်ကအများအပြားဖြေလျှော့လိုက်တယ်လို့မြန်မာဘက်ကလည်းပြည်တွင်းဝင်မဲ့တရုတ်နိုင်ငံသားတိုင်း14ရက်ကြိုပြီးကိုဗစ်ဆေးတစ်ခုကိုထိုးနှံထားဖို့အသိပေးထားပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်ကုံသွယ်ရေးခိတ်ကိုအကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီးတော့တရုတ်နိုင်ငံနဲ့အလုတ်သွားလုပ်မဲ့သူတွေကိုနယ်စပ်ဖြတ်ကျော်ခွင့်မပြုသေးတဲ့အကြောင်းကိုစောဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တနင်္လာညမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်တော်ရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျမတို့ကိုအီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA America အတန်ကားသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ထိုင်ဝမ်မြန်မာတွေရဲ့ပြည်မာကြီးရန်စိုးရင်ရမှုအကြောင်းသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းလို့ဆိုပြီးတော့ထိုင်ဝမ်ကျွန်းဆွယ်မှာတော့တရုတ်ပြည်မာကြီးဘက်ကနေစစ်အင်အားနဲ့ချင်းချောက်မှုတွေပို့တိုးပြီးတော့လှုပ်ဆောင်နေပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြင့်ပြင့်တင်မှုလှုပ်ဆောင်နေပါတယ်။ဒီလိုအခြေအနေမှာထိုင်ဝမ်မှာနေထိုင်နေကြရတဲ့ခံမှန်းချေဥယျာဉ်တသိန်းလောက်ရှိနေတဲ့မြန်မာတွေကရောဘယ်လိုမျိုးစိုးရိမ်မှုတွေရှိနေကြပါသလဲ။မဆုမျက်မုံကစုံစမ်းမေးမြန်းပြီးတော့တင်ပြထားတာရှုစားနာဆင်ပါရှင
်။အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွတ်မှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်။လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွန်းဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေဘူးရပြောနိုင်ပေမဲ့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်တယ်လို့အမည်ပြောနေတဲ့တရုတ်ပြည်မာကြီးရဲ့စီရေးရန်ကအမည်ရှိနေပါတယ်။ထိုင်ဝမ်ကိုစီရေးနေသုံးပြီးပြည်မာကြီးအုပ်ချုပ်မှုအောက်ရောက်အောင်လုပ်မယ်လို့ပြောကြားထားတယ်လို့စီရေးတန်တမန်ရေးစီးပွားရေးဖီအားတွေပို့တိုးလုပ်နေပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွန်းနားမှာတရုတ်လေတပ်လေယာဉ်တွေပြန်တပ်မှုကိုနိုင်စင်လို့လုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှာကြီးကတိုက်ခိုက်လာခဲ့ရင်တုံ့ပြန်နိုင်ဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဟူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချိန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကလေရင်ပေါ့စစ်နေရင်ခဏခဏဖြတ်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်သန်းတာဖြစ်တဲ့အကြောင်းပေါ့တော့ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးကလည်းအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်။တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်တာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့သူကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့တော့တင်းယူမလားဆိုတော့ဘောနော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုင်တော့ပုံမှန်အဖြစ်ကဒီအကြောင်းအနေနဲ့ပတ်သက်ပြီးတိတ်မပြောကြဘူးဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အဖြစ်နေ့စဉ်ဘဝမှာအစားအချင်းဖြစ်လာခင်ဘလို့လုပ်မလဲဆိုရှင်တဲ့ဘဝကြတော့ဆိုရင်ပုံမှန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာခင်ဗျာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးရဲ့ချင်းချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့အစိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှတာမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီးရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှသတိထားလာတယ်လို့ရောမြင်ရလားရှင့်
ဟုတ်ကဲ့အမဒီပြောတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတိတာလာတာကိုသတိထားမိတယ်ခင်ဗျာအကယ်ကျွန်တော်တို့ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချေတာလာတာကိုသတိထားမိတယ်ခင်ဗျာ
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smell Ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
ကိုကသူများနိုင်ငံမှာဆိုတော့ဘယ်လိုပြောရမလဲကိုကဘေးကိုတွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှာပြတ်တက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ဟောလူချွေးနေရတာကိုအတွက်ရှိလားပေါ့နော်အမျိုးစိုးရိမ်တာပေါ့အဲသူများမောင်းထွင်ကိုကပြန်ရမှာလေဒီမှာနိုင်ငံမှာအချင်းမပြေဘူးဆိုရင်တော့အဲကြောင့်လို့ကိုကကအဲ့ဒါအရင်စိုးရိမ်တာပေါ့
2022နှစ်ကုန်ပိုင်းတုန်းကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်ချီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်။အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေဗြိတိန်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်အစိုးရကတော့တရုတ်တပြည်တော်မူကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်း200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2022ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အဲဒါတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား။
ဒီဥစားနဲ့ပတ်သက်ပြီးတော့ကြတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာပါတယ်ခင်ဗျ။ဘာဖြစ်လို့ဆိုလူငယ်ပိုင်းတွေကကြတော့သူတို့မွေးတာကတည်းကသူတို့ကဒီ Taiwan has been teacher yet in the Asuwa Tajiane Bono, the remote or Pirumi Jetin, Nangan Tanangan, Pibe, Shumina, Piro Chow, through Amyasu, through Tinhara, Taiwan, Solana, Korea, Tanangan, Pinibi, Tajan, the Romeo American, the Drupo, the Numer Nogani, Piro, Norsen, sitting out of Pippi, Lena, and out of Pippi, through Nippon, the more Nippina, Yabe Pippi, the Romeo Puni, Topa, Binner, Chow, through all the art of Yuma, at the depot, the Paya Chinchamu, through a Kakwa Nine, Kuka Nine, through Mane, Jotono, and she did through a Shumin Jayakamia. I've been made into the Chibani Jaro.
ตรูเยดิบยอมเนี่ยตะชิงก็เลยตรูอ่ะตีมาจีก็นี่แหละลาได้မျိုးเนี่ยဖြစ်တဲ့ကြောင့်သူတို့ကမျိုးเนี่ยချင်းတူနေတာဖြစ်တဲ့ကြောင့်ဒီလိုမျိုးမှာသူတို့တချို့လူကြီးပိုင်းကြီးရဲ့အနေစုအကြတော့အမေရိကန်ဒီမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့เนาะနှစ်နိုင်ငံပေါင်းစည်းရေးအဲ့လိုပေါင်းစည်းရေးကိုပို့ပြီးတော့ဝေးကွာစေနိုင်နေဆိုပြီးတော့သူတို့ကရှုမြင်ကြတယ်ခင်ဗျာထိုင် ထိုင်ဝမ်မှာမင်းချင်တန်းလို့ပြောတဲ့လက်ရှိအာဏာရသမ္မတချိုင်ယင်းဝမ်ရဲ့ TPP ပါတီကတီးခြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်အောင်အဓိကထားတယ်လို့ရှင်းပြပါတယ
်။ပါတီနှစ်ခုရှိရပေါ့။အခုလက်ရှိသမ္မတရဲ့ပါတီပေါ့မင်းချင်တန်းနဲ့နောက်ကွန်မတီဆိုတာနှစ်ခုရှိတယ်။မင်းချင်တန်းကတော့သူကအမြဲတမ်းကြိုးစားတယ်။သူကလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့အတွက်သူကဒီဇိုင်းမမှတ်ကြိုးစားတယ်အမြဲတမ်းလုပ်တယ်။ကွန်မတီကတော့အားလုံးနဲ့တဟဇတာဖြစ်အောင်ပဲသူကလုပ်တယ်။အဲ့ဒီကူတော့ကွာတော့ပေါ့အရင်တော့ကကွန်မစ်တန်တက်တုန်းကတော့ဒီလိုမျိုးဟိုတရုတ်ပြည်ချင်းချောက်မှုကြီးအဲ့လောက်ကြီးမပြင်းထန်ဘူးဒါကြောင့်သူကအဆင်ပြေအောင်နေတယ်လေဆိုတော့ဒီမင်းချင်တန်ကြတော့အခုလက်ရှိသမ္မတရဲ့ပါတီကြတော့အစတည်းကသူကဒီသမ္မတရဲ့ရှေ့မှာသူမင်းချင်တန်တက်တဲ့သမ္မတကိုယ်တိုင်ကလည်းသူသမ္မတဖြစ်ရင်လွတ်လပ်တဲ့နိုင်ငံဖြစ်ချင်ရမယ်လို့ပြောပြီးမဲဆွယ်လာခဲ့တာလေအဲ့တုန်းကတူပြရမကျင်းတာအဲလိုမျိုးကသူကညဉ့်ရင်သူတို့လက်တော့ပြမယ်ဆိုပြီးတော့ညဉ့်ရခဲ့တာပေါ့လေ
လက်ရှိမှာတော့တရုတ်ရဲ့စစ်ရေးတင်းမာမှုအချိန်မြင့်လာတဲ့အတွက်2005ခုနှစ်ကစမွေးတဲ့အရွယ်ရောက်ပြီးအမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်အစီအစဉ်ကိုလက်ရှိလေးလကနေ2024ခုနှစ်ကစပြီးတော့တနှစ်အထိတိုးတယ်လို့ထိုင်ဝမ်သမ္မတကကြေညာခဲ့ပါတယ်ထိုင်ဝမ်မှာကာကွယ်ရေးအင်အားတိုးမြင့်ဖို့လိုတိုင်းမဖြစ်မနေစစ်မှုထမ်းရတဲ့ကာလကိုပြောင်းလဲနေတယ်လို့စစ်ရေးစွမ်းအင်ကိုမုံမတ်နေတာဖြစ်တယ်လို့ကိုရိုင်းလည်းစစ်မှုထမ်းပူတဲ့ကိုသောမတ်စ်ကရှင်းပြပါတယ်
။အချင်းချင်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်။နှစ်ဖက်ကဒီစစ်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးစစ်ပွဲတွေဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ထားတာဖြစ်တဲ့ကြောင့်မူလ၄ရက်တန်းကနေပြီးတော့သူကလည်းဒီယောက်ျားလေးတိုင်းပေါ့နော်အသက်အရွယ်ပြည့်ပြီးတဲ့ယောက်ျားလေးတိုင်းဟာနေစစ်မှုထမ်းကာလကတစ်နှစ်ပေါ့နော်ပို့ပြီးတော့သူတို့တိုးချဲ့ဖို့အတွက်လူဆုံးဖြတ်ကြတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ကဒီစစ်မှုထမ်းပြီးဝိုင်းပြီးဆိုမယ်နှစ်စင်ပေါ့နော် reserve ဆိုပြီးတော့ဒီကောက်ခံတဲ့လူကြီးယောက်ျားလေးဥကြီးပေါ့စစ်မှုထမ်းပြီးသားလူတွေကပြန်ပြီးတော့ဝုံမှန်တင်တဲ့ပေးတဲ့မျိုးတလိုမျိုးပေါ့နော်ဒီမျိုး reserve ကိုလည်းလူကြီးရဲ့အခြေတော့ကအရင်ကထပ်ပို့ပြီးတော့ခေါ်ယူမယ်လို့သူကကြေညာလာတယ်ခင်ဗျာ
ထိုင်ဝမ်မှာမဖြစ်မနေစစ်မှုရန်ကာလတစ်နှစ်ပြန်တိုးတာနဲ့ပတ်သက်လို့တရုတ်ဘက်ကတော့ဖြီသူတွေကိုအမြောက်ဆန်တွေလို့သဘောထားပြီးလုတ်တဲ့လုတ်ရက်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဖော်ပြပြောဆိုခဲ့ပါတယ်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းနိုင်ရေးအစွမ်းကုန်လှုပ်သွားမယ်လို့လည်းအခိုင်အမာထပ်ပြီးတော့ပြောခဲ့ပါတယ်။အခုလိုမျိုးဒီထိုင်ဝမ်နဲ့တရုတ်နိုင်ငံကြားမှာစစ်ရေးတင်းမာမှုတွေတိုးနေချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအခြေစိုက်တဲ့ဒီမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေး CSIS တက်သည့်ပညာရှင်များအဖွဲ့ကနေပြီးတော့မှတကယ်လို့များဒီတရုတ်ပြည်မှာကြီးက2026ခုနှစ်ကြာလို့ရှိရင်ထိုင်ဝမ်ကိုစစ်ဝင်တိုက်ခိုက်ရင်ဆိုပြီးတော့မှသူတို့ဒီစစ်ရေးအရာဖက်ဖက်ကနေပြီးတော့ဆန်းစစ်ပါတယ်။အဲ့ဒီဆက်စစ်ချက်အရဆိုရင်တကယ်လို့စစ်ဖြစ်လာခဲ့လို့ရှိရင်တရုတ်ထိုင်ဝမ်တာမကဒီအမေရိကန်ပြည်ထောင်စုနဲ့ဂျပန်တပ်တွေထိခိုက်ကြဆုံးမှုများနိုင်တယ်တရုတ်နိုင်ငံအနေနဲ့လည်းအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့မှတုံ့တက်ပါရဲ့ရှင်ကျွန်မဆုမြတ်မမ
မဆုမြတ်မမရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်ကောင်စီကနေလူမှုရေးထောက်ထားမှုအရချွင်းချက်ဆိုပြီးတော့အကျဉ်းသား8000ကျော်ကိုပြန်ပြီးတော့လွှတ်ပေးခဲ့ပါတယ်။အဲ့လိုပြန်ပြီးတော့လွှတ်ပေးခဲ့တဲ့ထဲမှာတော့နိုင်ငံရေးအကျဉ်းသားကတချို့ပဲပါဝင်ပါတယ်။ဒီလိုမျိုးအကျဉ်းသားတွေကိုစစ်ကောင်စီဘက်ကပြန်ပြီးတော့မှလွှတ်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်မှုတွေဘလို့ရှိပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညွန်ဦးတင်ဆက်ပေးထားပါတယ်။
ဇန်နဝါရီလ4ရက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကအချင်းအောင်တီးတီးမှထောင်ဒဏ်ကျခံနေရသူတွေကအချင်းသား8012ဦးကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးပါရယ်။စီအန်တူလွတ်လပ်ရေးအထိတ်မှတ်နဲ့လူမှုရေးထောက်ထားမှုအရဆိုပြီးတော့ချွင်းချက်ထားလူငင်းခွင့်ပေးတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါရယ်။
လူမြောက်လာသူတွေတဲမှာနိုင်ငံရေးကျင်းသားတချို့နဲ့သတင်းသမားအနေငယ်ပဲပါဝင်ပါတယ်။နိုင်ငံရေးကျင်းသားတွေကဆရာကြီးဆရာထင်လင်းဦးလည်းပါပါတယ်။ဆရာနာသိန်းနဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာပဲစစ်ကောင်စီကဆရာကြီးဆရာထင်လင်းဦးရဲ့နေကိုရောက်လာပြီးတော့သူ့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ထောင်ထဲမှာရပောင်း650ကျော်နေခဲ့ရတဲ့ဦးထင်လင်းဦးကသူ့လွတ်လာတဲ့နေ့မှာပဲခုလိုပြောပါတယ်
။အဲ့မှာ2019ဆက်တယ်ကလေးရကျတို့လွတ်သွားတာကိုဝင်လာတယ်ကျတို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျွန်တော်တို့နှုတ်ဆက်ကြ။ဘယ်ကျတို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ညလုံးနေထဲမှာမြင့်ကြီးဝိုင်းနေတယ်။အဲ့တော့သတို့ကကျွန်တော်တိုက်ထဲမှာကြံနေတဲ့ကိုယ့်ရောက်ရဲ့မိသားစုကြီးကဆရာရဲ့ဟောကျမမောင်ကျမယောက်ျားဟောကျမအဖေမပါဘူးလားလို့ကျင်ကျွန်တော်ရောက်ရဲ့လို့မေးတယ်ကကျွန်တော်ဘယ်လိုရှင်းရမလဲ။ဟောသူတို့ကတော့ဘယ်နည်းပြန်လေးလို့သူတို့ကတော့ဘာသင်းင်းမြဲမှာပါလို့ကျွန်တော်ဘယ်လိုပြောမလဲ။တော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါဆရာရဲ့ကျမသားလေးကုလေးတွေမလို့သိဘူးလား။ကျမသမီးလေးကုလေးမလို့သိဘူးလား။ကျွန်တော်ဘယ်လိုရှင်းရမလဲ။တော့သင်တော်ကဒီနေ့ကျွန်တော်ကိုထောင်လေးကပြောလိုက်တာကိုပြောသလားအဲ့ဘယ်လိုခံစားရလို့မေးနေကျွန်တော်ရှက်တယ်
လူလိုက်နေမှာနိုင်ငံရေးကျင်းသားတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့စစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့ထောင်ထဲချီတဲ့နိုင်ငံရေးကျင်းသားတွေကြမ်းရှိနေသေးလို့အားလုံးကိုပြန်လွှတ်ပေးဖို့ဆိုပြီးတော့လူခွင့်ဆိုင်ရာကုလမဟာမင်းကြီးရုံးကနေပြီးတော့တောင်းဆိုပါတယ်အဖမ်းဆီးခံနိုင်ငံရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးခဲ့တာဟာသူတို့ရဲ့မိသားစုတွေကိုစိတ်သက်သာရာရစေကြောင်းနဲ့ဒီပြန်လွှတ်လာသူတွေဟာအစကတည်းကဖမ်းဆီးခံတင့်သူတွေမဟုတ်ဘူးလို့လည်းဘန်ကောက်မှာခြေစိုက်တဲ့ကုလမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်လူလိုက်နေမှာစစ်ကောင်စီကလူငင်းသက်သာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့အထက်မှာသတင်းသမားချို့လဲပါပါတယ်သတင်းတောက်အနည်းဆုံး9ပြန်လွတ်လာတာပါ။ဒါပေမဲ့လည်းအချင်းဆောင်တွေတဲမှာသတင်းသမား90ဒီပါကြန့်ရှိနေသေးလို့သူတို့အားလုံးကိုလွှတ်ပေးဖို့လူလာတယ်လို့ပြန်လွတ်လာတဲ့သတင်းသမားတဦးကပြောပါရယ်။နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အချင်းသားတွေကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့ပုံမှာမြမရေးလှုပ်ရှားသူတွေနဲ့ကဲခတ်တွေကတော့မှတ်ချက်မျိုးမျိုးပေးထားပါရယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းချက်လက်နဲ့ညပညာဝန်ကြီးဌာနဝန်ကြီးဦးထင်လင်းအောင်ကတော့စစ်ကောင်စီကအခုလိုမျိုးနိုင်ငံရေးချင်းသားတချို့ကိုပြန်လွှတ်ပေးလိုက်တာဟာကျူးစူးစရာဆိုပေမဲ့ပြည်တွင်းပြည်ပနိုင်ငံတကာရဲ့ဖိအားတွေများလာတဲ့အပေါ်မှာပြန်လွှတ်ပေးလိုက်တာလည်းဖြစ်နိုင်တယ်လို့ပြောပါရယ
်အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တည်တည်ချာချာပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေထားဗျလက်ရှိအားဖြင့်လည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနယ်တွေမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ်ပြန်ပိုးတွေကိုအရေးတယူနဲ့ပြန်ပြီးတော့လွှတ်တဲ့အနေအထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူး။ဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲအဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပို့ပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလုတ်ဖို့လောက်ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ
်။အမေရိကန်ပြည်တော်စုမှနေထိုင်တဲ့မြမရေးကဲခတ်သူဒေါက်တာတင့်ဆွေကတော့မြန်မာနိုင်ငံကဆက်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာကဖိအားပေးတဲ့အတိုင်းလက်လျောဆောင်ရွက်ပေးတာမျိုးရှားပြီးတော့သူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုမျိုးနိုင်ငံချင်းသားတချို့ကိုလွှတ်ပေးလေးရှိတယ်လို့ပြောပါတယ
်။စစ်ဆိုးရလက်ထက်အလုံးသုံးခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ဖိအားသမို့တွန်းအားဆွဲအားတွေကိုသူကသိအေးမဆိုင်ဘူး။ဒုတိယတစ်ချက်ကတော့သူတို့လှုပ်ချင်နေတဲ့ PR ရုပ်ောက်ပွဲအခါသူတို့တကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်။အဲ့တော့ PR ရုပ်ောက်ပွဲသူလှုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းတွေသူလှုပ်ပါလိမ့်မယ်။ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်မဲနဲ့သူ့ဟိုလှုပ်နေကြအလုပ်တစ်ခုကိုဟိုလှုပ်သွားတာပဲလို့မြင်တယ်။အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက် PR ရုပ်ောက်ပွဲအခင်းအကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြုတ်ခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗ
ျ။နိုင်ငံချင်းသားများကုညီဆော့ရှော့ရေးတင် ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကနေပြီးတော့လွတ်လပ်ရေးနေ့မတိုင်ခင်2023ခုနှစ်ဇန်နဝါရီလ3ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားသူပေါင်း14000နီးပါးရှိပြီးတော့အဲ့ဒီကမှအယောက်2000ကျော်ထောင်ဒဏ်ကျခံထားတယ်လို့ထုတ်ပြန်ထားပါတယ်။ဒီထက်မှပြန်လည်လွတ်မြောက်လာသူဥယေကအယောက်3000ကျော်ရှိတယ်လို့ဖော်ပြပါတယ်။လူတက်မှုလက်နက်မှုမတရားတင်းဆက်သွယ်မှုမူရည်ပြစ်မှုသဘောပီးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပြစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အာဂတိလက်စားမှုတွေကလွဲပြီးတော့တခြားပြစ်မှုတွေနဲ့ကျဉ်းချခံရသူတွေကိုပြစ်ဒဏ်ရဲ့6ပုံတပုံလူငင်းတက်တာခွင့်ပြုလိုက်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်အမေရိကန်နိုင်ငံကြေးဝန်ကြီးဘလင်ကန်ကလည်းစစ်ကောင်စီအနေနဲ့သူ့ရဲ့ကြမ်းဖက်မှုတွေကိုရပ်တန့်ရမှာဖြစ်ပြီးတော့ မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလူလာပြီးတော့စစ်မှန်တဲ့အားလုံးပါဝင်တဲ့ဒီမိုကရေစီရအောင်လုပ်ပေးဖို့ကိုစီရင်တုလွတ်လပ်ရေးနေ့မှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူညွေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်မှတ်2669မှာလည်းဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးထိန်းသိမ်းထားသူအလုံးကိုအမြန်ပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့လို့ဒီလွတ်လပ်ရေးနေ့အထိမ်းအမှတ်စစ်ကောင်စီကလွှတ်ပေးခဲ့တဲ့8000ကျော်ထဲမှာငွေငေးချင်းသားကတော့အ ਨੇ ချင်းပဲပါဝင်နေဆိုတာကိုသတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညူပ
ါ။ကိုသားညူစီစဉ်တင်ဆက်ပေးခဲ့တဲ့သတင်းတောက်မှတ်စုစီစဉ်ပါရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။နိုင်ငံရေးအကျက်တဲတွေဆက်ပြီးတော့မှဖြစ်နေတဲ့မြန်မာနိုင်ငံမှာကျေးလက်နဲ့မြို့ပြနေထိုင်သူတွေကြားမှာစီးပွားရေးအခက်အခဲဖြစ်နေဒေတာရင်းဆက်လက်နေထိုင်ရေးမှာပါရွေးချယ်ရခက်ခဲတဲ့အနေအထားတွေနဲ့ရင်ဆိုင်နေကြရပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကီထိုက်တင်ပြပေးထားပါတယ
်အမေမိုးရင်းကြောင့်စီးပွားရေးတွေကကျွန်တော်တို့အနေနဲ့အားမမရှိဘူးခင်ဗျာကျွန်တော်တို့ကတော့လုံးလုံးဆိုင်ရတော့ဒီသူကျွေးရဲ့ချွေးတာလည်းစားနေရတော့ပေါ့အမေကျွန်တော်တို့ဒီပိုင်းကြီးလို့မလုပ်လို့မရတာအတူကြီးလုံးရတာပါဒီဝင်ဝတိုင်းရင်တော့တော့ကားတစ်ခုနဲ့စားလို့ရတယ်အခုကကားတစ်ခုနဲ့စားလို့မရပါမရဘူးလိုပဲဆိုင်တော့အင်ဂျင်နီတစ်ဆိုင်တော့ပေးရောင်းရတာပါဟုတ်ပါတယ်ချွေးတာရတာပေါ့အင်အားတက်ဆိုင်တော့
မြန်မာနိုင်ငံအလဲပိုင်းနဲ့ကံယူရန်ဒေတာတို့ကဒေတာကန်တွေက VOA ကိုပြောပြခဲ့တာပါကိုတန်းဝင်းလှိုင်ကခီးတဲ့တင်ကပြေးဆွဲပါတယ်လမ်းတွေပိတ်လိုက်ဖွင့်လိုက်ဖြစ်တဲ့အပြင်ခီးသွားသူကလည်းအရင်လိုမရှိတော့တာကြောင့်အရင်ကဝင်ငွေကိုမမိတော့တဲ့အခြေအနေမှာလုပ်ငန်းအတွက်ကုန်ကျစရိတ်ကဇာတို့ဖြစ်လာတယ်လို့သူက VOA ကိုရှင်းပြပါတယ
်အဲသူတို့တလောတော့လမ်းကြောင်းပိတ်ရင်တော့ပိတ်လို့ပေါ့ခက်ခဲရှိရဘူးလမ်းကြောင်းပွင့်တော့လည်းပွင့်တယ်ပေါ့နော
်
အဲ့လိုပဲပေါ့ဒီဘက်ကားမှကြတော့ဝင်ငွေပိုင်းမှာတော့ရောကြတာပေါ့နော်ကိုယ်ပိုင်းမှာကြတော့ဟိုအရင်တော့ဆိုတော့သွားကြလာကြရှိတော့အခုကြတော့သွားကြလာကြလို့အနေဝါတာပေါ့ပုံကြစီကတော့ကားမှာဆိုတော့တောင်းဝါတာပေါ့ဗျာပုံကြစီကတော့များဝါတာပေါ့အရင်အထက်ဒီမှာနှစ်ဆနီးပါးလောက်တောက်ဝါတာကားပစ္စည်းတွေအကုန်သေးနှုတ်နေရော
မြို့ပြနေသူတွေအတွက်ကတော့ကုံရောင်းကုံဝဲနဲ့ကုံသွေးရေးကအဓိကလုပ်ငန်းလို့ဖြစ်နေကြတာပါဒါပေမဲ့အခုနောက်ပိုင်းတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွေးရေးကအရင်လိုမချောမွေ့တော့ပါဘူးဒါကြောင့်ရှိတဲ့ကားကိုရောင်းပေးအလုတ်ပြောင်းချသူတွေရှိသလိုပြိပထွက်ချသူတွေပြိပထွက်ဖို့စဉ်းစားချသူတွေဒါမှမဟုတ်လဲတခြားကောင်းလို့ရရအလုတ်အကိုင်းတစ်ခုပြောင်းဖို့စဉ်းစားနေရတယ်လို့ကိုတန်းဝင်းလိုင်က VOA ကိုပြောပြပါတယ
်ရှိကြတာပေါ့ဗျာတချို့ဆိုရင်ကားပါရောင်းနိုင်ငံရထောက်ဝိုင်းပြီးတော့ရှိကြပါတယ်ဒီမှာလိုရတာမကြိုက်တော့တဲ့အတွက်လိုပဲတချို့ကားစရာတွေဆိုရင်တချို့ဘောလုံးရောင်းရပြပထောက်ဝါးရည်ရထောက်ဝါးကြရပါဒီစီကတော့သွားလို့ရမယ်မထင်ပါဘူးခင်ဗျကျွန်တော်လည်းရောင်းဖို့တော့တုံနေရတော့တာပဲကားလေးလေးတခြားစီးပွားရေးကြောင်းအောင်လို့ဒီမှာကားရတယ်များလာတော့လုပ်ငန်းကံကံနေရစိတ်အဆင်မပြေတော့ဘူးပေါ့
နိုင်ငံတကာဆက်နယ်ရိတ်ခါမူဝါဒသုတေသနအင်စတီကျူ IFPRI ကဒီဇင်ဘာလ23ရက်2022ခုနှစ်တုန်းကထုတ်တဲ့မြန်မာချမ်းမာရေးနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်စီးပွားရေးဆိုင်ရာတက်ရောက်မှုများအစဉ်ခံစားမှာတော့ချွတ်ချုံကြစီးရဲမွေးတင်မှုကြောင့်ရတဲ့မိသားစုတွေတိုးလာကြောင်းဖော်ပြပါတယ်။ဆက်နယ်ရိတ်ခါမလုံလောက်မှုဒါမှမဟုတ်လဲဆားရည်ရိတ်ခါမလုံခြုံမှုနဲ့ဆာလောင်မွတ်တိမ်မှုကျုံတွေ့နေရတဲ့မိသားစုတွေကိုအလိုအမင်းဆင်းရဲမွေးတေမှုအဖြစ်သူတေသနာစစ်တမ်းကရည်ညွှန်းထားပါတယ
်။လိုပဲကြီးပြီးမှပြေးလိုက်သွားလိုက်နေပဲဂျားထဲမှာရရတယ်လို့ပဲလုံးလုံးပြနေရတယ်။နောက်ပြည်စည်းဝါးကြီးဆိုတော့စားရတယ်တကယ်တော့ပဲရှိတော့တယ်မှအပူပညာတုံးတယ်ဆိုတော့မရှိတော့ဘူး
။မြန်မာနိုင်ငံအလဲပိုင်းဒေသဟာအရင်ကမကြုံဘူးခဲ့တဲ့စစ်တမ်းနဲ့ကျုံချရတာကြောင့်ကြီးရွာအများစုကဘေးလွတ်ရာရှောင်တိတ်နေကြရပြီးလေယာစိုက်ပျိုးရေးကအရင်လိုအတိုက်အတာမျိုးမလုပ်နိုင်ကြတော့ပါဘူး။ဒီအချက်ကိုတော့နိုင်ငံတကာဆက်နယ်ရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ28ရက်နေ့2022ခုနှစ်မှာထုတ်ပြန်တဲ့မြန်မာနိုင်ငံတွင်စီးပွားဖြင့်စိုက်ပျိုးမွေးမြူရေးသုတေသနအစီရင်ခံစာကလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသအတွင်းလယ်သမားတွေလက်ရှိကျုံတွေ့နေရတဲ့အခက်အခဲကိုကိုစီသူက VOA ကိုအခုလိုပြောပါတယ
်။ညာမီတော်ရွာရဲ့တော့အင်းတောင်ကြီးတော်တော်များများတော့ရွာဦးပြည်မှာဖေးမှာရှောင်းနေရတော့ဘယ်လိုပြောမလဲ။ဒီလိုဆိုတာဒီတော့မှတောင်သူတွေများတော့
တော်တော်များများတော့ငါးမိုင်ပတ်လဲရွာလေးကတော့တုံးတူလုံးနေဖို့ဆိုတော့တဝက်မကောက်ဘူးမှာတော်တော်ကျော်သွားပြီဆန်တောင်မှနှစ်ပြီးလိုက်တဲ့နေရာကြီးတောင်မှတစ်ပြီးလောက်ပဲဆန်နေရောက်တယ်မိုးရတီလောက်ပဲဆန်နေရောက်တယ်အနေထားဖြစ်သွားပြီတော့
နိုင်ငံတကာဆန့်နေရိတ်ခါမူဝါဒသုတေသနအင်စတီကျူရဲ့ဒီဇင်ဘာလ23ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့မြန်မာနိုင်ငံတွင်းအဟာရနဲ့ဆန့်နေရိတ်ခါလုံခြုံမှုအခြေအနေသုတေသနအစီရင်ခံစာမှာတော့2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်းအဟာရနဲ့ဆန့်နေရိတ်ခါလုံခြုံမှုအခြေအနေရွရွင်းကျဆင်းလာနေကြောင်း2022ခုနှစ်ဇူလိုင်ဩဂုတ်လတို့အတွင်းအတန်အသင့်ဆာလောင်မွတ်သိမ့်မှုနဲ့ကြုံရတဲ့မိသားစု400ခန့်လုံးရှိတယ်လို့ဖော်ပြပါတယ်စဘာအဓိကစိုက်တဲ့မြန်မာနိုင်ငံအလဲပိုင်းဒေတာကလက်ရှိစစ်တမ်းတင်ဒေတာတွေမှာတော့ရေရှင်မှာရိတ်ခါခက်ခဲနိုင်တယ်လို့ကိုစီသူကရှင်းပြပါတယ
်။ကျွန်တော်ကတော့ဒီနှစ်ထဲကြီးတော့ဒီတတ်ပါဆန်တော့ကြံသေးရဗျာ။ဒါပေမဲ့နောက်ကနှစ်ရှိလာမယ်ကျွန်တော်မျိုးရဲတော့ဉာဏ်ကြီးတာ။ဒီနေ့မှစစ်ပြီးရှောင်းနေတဲ့အတွက်ကျွန်တော်ကတော့သူ့ရှောင်းတဲ့ရွာတွေတတ်မှာတော့ရောက်တဲ့ရွာကတော့ကြီးတော်ဗျာနော်။ဒါပေမဲ့ဒီကိုရွာနဲ့ကိုပြန်ရောက်ပြီဆန်တော့တော်တော်လုံးငန်းလောက်ကိုအချိန်ကြီးရတော့နှစ်ရှိတိုင်းတော့မလွယ်တော့ဘူးကြီးနဲ့တစ်နှစ်တော့ဆင်းရုံမှာပါမှာ
ဒေတာရင်းလုံကြုံရေးအခြေအနေစီးပွားရေးအခြေအနေတွေချာမှာမြို့ပြနဲ့အမျိုးသမီးတွေရဲ့အလို့အကန့်အခြေအနေကရောဘလို့ရှိပါလဲကိုတန်းဝင်လိုင်းကအခုလို့ပြောပါတယ
်ဒေတာလည်းမြို့သမီးမှာသူဆိုင်နဲ့သူအချုပ်ဆိုင်နဲ့အကောင်လုံးရှိကြပါမြို့သမီးသူတို့ဝင်နဲ့သူတို့ရှိကြပါ
အညာဒေသမှာတော့လူငယ်တွေကပြိပထွက်ဖို့တခြားသောမြို့ကြီးတွေကိုထွက်ဖို့အပြင်ရွေးချယ်စရာမရှိလို့ဖြစ်လာနေတယ်လို့ VOA ကိုပြောလာသူကတော့မြန်မာနိုင်ငံအလဲပိုင်းဒေသကကိုစီသူဖြစ်ပါတယ်ရှင
်။ဒီနေ့မှာကျွန်တော်နေတာမှာအလုံးလို့ပုံတော့မဖြစ်နိုင်တော့နိုင်ငံခြားတွေသွားကြတယ်။ဟုတ်ကဲ့မလေးကိုစင်တပူဘောနော်အဲ့လိုပဲအစားစားရချို့ကလည်းတတ်ဆန်တတ်နိုင်တယ်လို့ကလည်းကိုရီးယားတို့အလုံးသွားကြတယ်။ကျန်တဲ့လူငယ်တွေတော်လိုင်းနေတယ်ပဲသွားမှာပဲ။ကျွန်တော်လူငယ်တွေမှာတော့နှစ်ပိုင်းပဲရှိတယ်တော်လိုင်းတော်လိုင်းမတော်လိုင်းနိုင်ငံခြားထွက်ရန်ကုန်မှန်းလေးထပ်တာပဲရှိနေမှာပါ။ဒီမှာတော့ဘလို့မှကျွန်တော်လူငယ်တွေတော့ညှော်လင့်ချက်ဆိုဘာမှမရှိတော့ဘူ
း။မတ်တန်ကီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာတော့ Hollywood နာမည်ကျော်မင်းသားကြီးအာနိုးက Las Vegas မြို့မှာကျင်းပသွားတဲ့ CES နည်းပညာပြပွဲမှာကိုရီအယောင်32မျိုးပြောင်းနိုင်တဲ့ BMW ကားကိုမိတ်ဆက်ပေးခဲ့ပါတယ်။ကမ္ဘာကျော်အဆိုတော်ကြီး Evid Freshley ရဲ့တဦးတည်းသောသမီး Lisa ရုတ်တရက်ကွယ်လွန်သွားတဲ့အတွက်အနုပညာအတိုင်းဝိုင်းနဲ့ပရိသတ်ကအထူးစိတ်မကောင်းဖြစ်နေကြပါတယ်။ဒီလိုကမ္ဘာတလွှားကထင်မော်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးပြီးတက်တန့်ရောင်သတင်းလွှာအစီအစဉ်မှာမဲရေးတန်တာကျော်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းပေါ်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုနီဗာနာပြည်နယ်လာစ်ဗေဂတ်စ်မြို့မှာကျင်းပနေတဲ့2023 CES နည်းပညာကုန်စည်ပြပွဲမှာဂျာမနီနိုင်ငံထုတ် BMW ကားကိုဟောလိဝုဒ်မင်းသားကြီးအာနိုArnold Schwarzenegger ကကြေညာပေးသွားပါတယ်.
Well, good evening, ladies and gentlemen. Wow, this place is packed. In most of my movies, the machines were the enemy.
ကျွန်တော်ရုပ်ရှင်တော်တော်များများမှာစက်ပစ္စည်းတွေဆိုတာလူသားတွေရဲ့အနေဖြစ်ပါတယ်. ဒါပေမဲ့ဒီနေ့တော့နည်းပညာကိုဘယ်လိုမဟာမိတ်လို့အသုံးချရမလဲဆိုတာနေလန်တွေ့ပါပြီလို့ California ပြည်နယ်အုပ်ချုပ်ရေးမူဟောင်းလဲလုပ်ခဲ့သူ Hollywood အကြံပေါ်မင်းသားကြီး Arnold ကပြောသွားပါတယ်. I Vision D Concept ကအိုင်ဒီယာနမူနာပြတဲ့ကားကကိုရီအယောင်ပြောင်းနိုင်တာဖြစ်ပါတယ်။အရွယ်အစားကတာမန်စလုံးကားတစ်စီးလောက်ပဲဖြစ်ပြီးတော့ဒီဇိုင်းကတော့အနာဂတ်ရှုဒီဇိုင်းပါ။ဒီကားကိုရီအယောင်ပြောင်းနိုင်တဲ့နည်းပညာက CES 2022ပြပွဲကလေးကမိတ်ဆက်ခဲ့တဲ့နည်းပညာဖြစ်ပြီးတော့အခုကားကတော့အဖြူမဲတွေမကဘဲနဲ့အယောင်32မျိုးပြောင်းနိုင်ပါတယ်။ BMW ရဲ့အမှုဆောင်အရာရှိချုပ် Oliver Zips ကသူတို့ကုမ္ပဏီကကားတစ်ခုအခုလိုခက်ကြွကြွလေးမိတ်ဆက်ပေးသွားပါတ
ယ်။ Well dear friends meet D.But please don't call her just a car.
ချင်းမိတ်ဆွေများဒီမှာဒီပါသူ့ကိုကားလို့မခေါ်ပါနဲ့သူခံစားရပါလိမ့်မယ်သူကသူ့ပါသူအနာဂတ်ရဲ့နမိတ်လို့ထင်နေရပါအနာဂတ်အတွက်ဂတိတစ်ခုလို့ပြောလို့ရပါမယ်ဒီထက်ပိုကောင်းကောင်းပြောမယ်ဆိုရင်အနာဂတ်ရဲ့ခီးပေါ်ပေါ်လေးလို့တင်စားပြောသွားပါတယ် အနည်းဆုံးကတော့နည်းပညာဆိုတာအကြီးဆုံးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်ဆိုတာပါပဲ။ကဘာကြီးကိုပြောင်းလဲနိုင်ပါတယ်။အခုအားလုံးတွေ့ကြသလိုပဲအရန်လည်းပြောဖို့ကောင်းပါတယ်လို့ CEO Zips ကပြောသွားပါတယ်။ဒီကားနာမည် DEED ဆိုတာက Digital Emotional Experience Digital ခံစားမှုအတွေ့အကြုံလို့ပြောတာဖြစ်ပြီးတော့ Idea နမူနာပြကားမှာ BMW ရဲ့ Head Up Display လည်းပါပါတယ်။ဒါကတော့တိုက်လေယာဉ်တွေလိုမှလို့ကားရဲ့ရှေ့ကလေကာမှန်ချက်မှာကားမောင်းတဲ့အချက်လက်တွေကိုမြင်ရမယ့်နည်းပညာဖြစ်ပါတယ်။ဒီနည်းပညာနဲ့ကားတွေကိုတော့2025ခုနှစ်မှာစပြီးတော့ရောင်းချပေးမယ် Nora Cluster ကားတွေမှာတွေ့ရမှာဖြစ်ပါလိမ့်ရှင်။ Gaja Rock and Roll ပြင်ကွဲလွန်သူ Elvis Presley ရဲ့တူတူသောသမီးဖြစ်ပြီးတော့ကိုရိုင်းလဲဂီတာနဲ့နည်းပညာအလုပ်တွေကိုလုပ်ခဲ့လူချစ်လူခင်လဲအထူးများတဲ့ Lisa Marie Presley နှလုံးဖောက်ပြီးရုပ်တရက်ကွဲလွန်သွားတဲ့အတွက်နာမည်ကျော်အမှုပညာရှင်တွေကလည်းအထူးဝမ်းနဲ့ကြောင့်ပြောဆိုရေးသားကြသလိုသူ့ကိုချစ်တဲ့ပြည်သက်ကလည်းတနက်စီပြည်နယ် Memphis မြို့က Elvis Presley ရဲ့ Graceland အိမ်ရှိကိုချစ်ချင်းဆိုလို့ရောက်လာခဲ့ကြတာပါမင်းသားကြီး Tom Hanks နဲ့ဇနီးက Lisa Marie Presley ကိုဆုံးရှုံးလိုက်ရလို့နှလုံးကြေကွဲရပါတယ်လို့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသွားပါတယ်ဒီဆောင်ငယ်ကအရန်ဆိုင်လို့သူ့မိခေါ်သွားပြီးတော့မိတ်ဆက်ပေးခဲ့ရတဲ့မင်းသားကြီး John Travolta ကတော့ Lisa ကလေးရေအရန်စိတ်ချိကရပါတယ်မင်းကိုလွမ်းဆွနေမှာပါမင်းကိုပြန်ဆုံတွေ့မယ်ဆိုတာသိပါတယ်ဆိုပြီးရေးသွားပါတယ်သူဆုံးမတဲ့တရင်ထွက်ထွက်ချင်းပဲသူ့ဖေဖေရဲ့ Graceland နေရင်ရှိကိုသူ့ပြိတ္တတချို့ရောက်လာခဲ့တာပါအဲ့ဒီအိမ်မှာပဲသူ့မွေးဖွားခဲ့တာဖြစ်ပါတယ်အခုဆုံးမချိန်မှာတော့သူ့မှာအသက်33နှစ်ရွယ်တမီးကြီးနဲ့နောက်ဆုံးအိမ်ထောင်ထဲရတဲ့ဆလင်းနေရွယ်အမွာသမီးလေးနှစ်ဦးကျင်းခဲ့ပါတယ်။ငင်းငင်းငင်းငင်းအိတ်ဆက်အနာယူပါလီဆာ Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံတွင်းစစ်ကောင်စီကလူခွေရေးချိုးဖောက်ရာမှာအသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရာမှာ73နိုင်ငံထဲမှနည်းတဲ့အာရှဥရောပမြောက်အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပတ်သက်နေကြတယ်လို့ SACMမြန်မာနိုင်ငံအတွက်အထူးအကြံပေးကောင်စီကထုတ်ပြန်လိုက်ပါတယ်။ဩစတြေးလျပြင်သစ်တရုတ်စင်ကာပူအစ္စရေးယူကရိန်းဂျာမနီထိုင်ဝမ်ဂျပန်ရုရှားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကုမ္ပဏီတွေဖြစ်တယ်လို့လူအသက်တွေဆုံးရှုံးရတဲ့စီးပွားရေးလုပ်ငန်းများဆိုတဲ့ SACM ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမှဖော်ပြခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာဘာတင်လူသားကြီးတယောက်ဆရာဖြစ်တာဝန်ယူခဲ့တဲ့ဖျားเจ้าကိုတွားရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုအတွင်စိတ်ဝမ်းကွဲပြားနေတာတွေကိုညှိနှိုင်းဖြေရှင်းဖို့အသားရခွဲခြားမှုနဲ့ပြည်သူ့အခွင့်အရေးလမ်းပြခဲ့သူမာတင်လူသာကင်းရဲ့ဘဝကိုမူလာယူကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမှာတော့အမေရိကန်တပ်တွေရဲ့တခြားနိုင်ငံတပ်ဖွဲ့တွေအချိန်အကန့်အသတ်မထားသေးဘဲတပ်ဆွဲထားတာဟာလိုရချက်အရာဖြစ်တယ်ဆိုပြီးအီရတ်ဝန်ကြီးချုပ်မိုဟာမက်ချီယာအယ်ဆူဒါနီကကာကွယ်ပြောဆိုလိုက်ပါတယ်။မနေ့ကဝေါ်စထရီးတ်ဂျာနယ်နဲ့တွေ့ဆုံမင်းများကမှဝန်ကြီးချုပ်ကအခုလိုပြောဆိုသွားခဲ့တာဖြစ်ပါတယ်။
2023ခုနှစ်ဇန်နဝါရီလ16ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥနမောင်တန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ PJ Elliott တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.